နိုင်ငံကရာစုတရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့သူတချို့ဆိုးရွားဖွယ်ထဲမှာရှိနေတဲ့ကင်ညာနိုင်ငံကိုအမေရိကန်သမ္မတဘရောက်ဥဘာမာတွားရောက်တာနဲ့ပတ်သက်တဲ့မေးခွန်းတစ်ခုကိုဖြေဆိုတာမှာသမ္မတဥဘာမာကမြန်မာနိုင်ငံကိုနမူနာပေးပြောဆိုခဲ့ပါတယ်။ပွန်ပွန်လင်းလင်းပြောဆိုတာနဲ့ထိတွေ့ဆက်ဆံတာကိုပေါင်းစပ်လုပ်ဆောင်တဲ့အခါမိမိတို့အတွက်အကောင်းဆုံးအခွင့်အလမ်းရလာပြီးအရေးပဲလူမှုအဖွဲ့အစည်းတွေအတွက်လုပ်ပိုင်ခွင့်ပွင့်လာတာကိုတွေ့ခဲ့ရတယ်လို့သမ္မတဥဘာမာကပြောပါတယ်။သမ္မတဥဘာမာဟာအရှေ့အာဖရိကဒေသကြီးစင်မတိုင်ခင် BBC သတင်းဌာနနဲ့တွေ့ဆုံမိမြန်ကန်တစ်ခုမှာအဲဒီလိုပြောထားတာပါ။မြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးအတွက်အလားအလာတချို့ရှိလာပြီလို့မြင်တဲ့အချိန်အမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်သွားချိန်မှာမြန်မာနိုင်ငံဟာဘယ်လိုပုံမျိုးနဲ့မှ liberal democracy နိုင်ငံတစ်ခုမဖြစ်သေးပါဘူးလို့သမ္မတဥဘာမာကပြောပါတယ်။ဒါ့အပြင်တိတာထင်ရှားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအဲ့ဒီအချိန်ကမြန်မာနိုင်ငံမှာရှိနေတော့မှာပဲလို့လည်းပြောပါတယ်။ဒါပေမဲ့သူ့ရဲ့ကြီးစင်ကတက်ကြွလူရှားသူတွေနဲ့လူ့ခွင့်ရေးသမားတွေရဲ့လူဆောင်ချက်ကိုခိုင်မာစေခဲ့ပြီးတော့အတီးပြုထောက်ခံပေးခဲ့တယ်လို့လည်းသမ္မတဥဘာမာကပြောပါတယ်။အဲ့ဒီအချိန်ကနေဒီမိုကရေစီလမ်းကြောင်းပေါ်ရှေ့ဆက်သွားနိုင်စေခဲ့တယ်လို့မစ္စတာဥဘာမာကပြောပါတယ်။